မကြသေးခင်နှစ်တွေကဆလိုအပြောင်းလဲတွေတွေ့မြင်လာရတဲ့အခြေအနေတွေကိုကွင်းဆင်းအကဲခတ်ဖို့ဗြိတိရှ်လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်မှုဂရုပြုထားတဲ့မြန်မာအစိုးရလက်ထက်မှာဆွင့်စရာပြဿနာတွေလည်းရှိနေဆဲဖြစ်တာတွေကိုတော့မြန်မာသမ္မတနဲ့တွေ့ဆုံချိန်မှာလည်းဗြိတိရှ်အောက်လွှတ်တော်ဥက္ကဋ္ဌကဆွေးနွေးခဲ့တာပါ။ဗြိတိရှ်လွှတ်တော်ကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးပါပါရှင
်။မကြသေးခင်တုန်းကမြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တို့ထွက်တဲ့ရောအကျံဖက်မှုတွေလက်နက်ကင်ပြစ်ကတ်တွေလူခွင့်ရေးချိုးဖောက်မှုတွေစတဲ့စိုးရိမ်မကင်းစရာကိစ္စရပ်တွေကိုတော့ဘရစ်ရှ်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ပါကိုကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာပဲပြောဆိုခဲ့တာဖြစ်ပါတယ်။ပြစ်ကတ်တွေကြောင့်ဒုက္ခရောက်ခဲ့ရသူတွေကိုအကူအညီပေးရေးအစီအစဉ်တွေအခြေတင်ဖြစ်နေရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့နိုင်ငံရေးအကျဉ်းသားတွေကြံနေသေးတဲ့ကိစ္စတွေအစုံသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံရမှာဘရစ်ရှ်ကိုယ်စားလှယ်အဖွဲ့ကြီးကပြောဆိုခဲ့တဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ခဲ့တာပါ။ခီးစဉ်မတန်မီမှာပဲဘရစ်ရှ်အောက်လွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမာနာကတော့ဘရစ်ရှ်လွတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံကအခြေအနေကိုလက်တွေ့သိနိုင်မှုအဓိကယူရထားတာဖြစ်တဲ့အကြောင်းပြောပါရစေ။
The British government is now very keen to develop the capacity and the strength of the new parliament in Burma.
British Aswan ne Myanmar nga hlut daw de ye swan saung yi go tu myin bo ne a ka ang luk saung bo imta ma sa ya that tan ya ba. Da yang lai John Bago ne tacha British tamun si du re hlut daw amat dwe a ni ne u swe man ne Myanmar hlut daw ko sa re tacha ta jwa hlut sha du ne twet saung bo di khi go si sin da ba.
ခီးစင်မှာဥဆောင်သူဖြစ်တဲ့ဂျွန်ပါကိုကဆိုရင်တော့အောက်လွတ်တော်ဥက္ကဋ္ဌအဖြစ်တာဝန်မယူခင်မှာတုန်းကလည်းမြန်မာရေးဗြိတိရှ်ပါလီမန်အမတ်များအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့ဖို့သူတူဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့တက်တက်ကြွကြွရှိတဲ့ဗြိတိရှ်နိုင်ငံရေးသမားတူပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဟွန်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့နှစ်ထဲဥရောပခီးစဉ်တွင်ဗြိတိရှ်လွတ်တော်မှာမင်းငွန်းပြောဖို့ဖိတ်ကြားခဲ့သူလည်းဖြစ်ပါတယ်အခုမြန်မာနိုင်ငံခီးစဉ်မှာလည်းပြစ်ရှာအောက်လွတ်တော်ဥက္ကဋ္ဌဟာဒေါ်ဆန်းစုကြည်အပြင်တခြားဒီမိုကရေစီရေလှရှားသူတွေကိုပါတွေ့ဆုံမှုရည်ရွယ်ထားတာ
ပါ But John Bercow was very keen as well that he meets with grassroots democracy activists and the families of some of the political prisoners as well he was going
John Bercow ကအောက်ထည်လူမှုအသိုင်းအဝိုင်းကတက်ကြွလှရှားသူတွေနဲ့တွေ့ဆုံဖို့ဆရာထက်သန်နေသလိုဖြစ်နိုင်မဲ့ဆိုရင်တော့နိုင်ငံရဲ့အကျဉ်းသားတွေရဲ့မိသားစုနဲ့လည်းတွေ့မှာပါကျွန်တော်သိရသလောက်ဆိုရင်တော့ရန်ကုန်နဲ့နေပြည်တော်ကိုတော့တရားပေါက်သွားမှာပါဖြစ်နိုင်ရင်ရခိုင်ပြည်နယ်ကိုလည်းသွားဖို့စီစဉ်ထားပေမဲ့သွားဖြစ်မသွားဖြစ်ဆိုတာကတော့အသေးချာမသိရပါဘူ
းမြန်မာဆွေရဲ့အကြီးကဲသမ္မတဦးသိန်းစိန်ကတော့ဒုတိယအကြိမ်ဥရောပခီးစဉ်ဖြစ်ဒီလလယ်မှာဗြိတိန်နိုင်ငံကိုရောက်ရှိခိုက်မှာတော့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဒီနှစ်ကုန်နောက်ဆုံးထားလွှတ်ပေးမယ်လို့ကြေပြူခဲ့တာပါဒီစီစဉ်ဒဇယ်တစ်ပိုင်းဖြစ်နေလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲနိုင်ငံရေးအကျဉ်းသား83ယောက်ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံခီးစဉ်ကိုဥဆောင်သူပြစ်ရှာအောက်လွတ်တော်ဥက္ကဋ္ဌအနေနဲ့ကတော့အပြောင်းအလဲတွေအပေါ်မှာစိတ်မချနိုင်သေးတဲ့သဘောထားတွေရှိနေတော့မယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမာနာကပြောပါတယ
်။ I think that Don is very keen to make sure that there really are genuine reforms and while he is pleased to see the positive changes that are taking place,
ဂျွန်ဘာကအစ်မမျှော်လင့်နေရပါ။အပေါင်းလက္ခဏာဆောင်တဲ့အပြောင်းအလဲတွေကိုတွေ့မြင်နေရတဲ့အတွက်အခုအချိန်မှာသူကျေနပ်တယ်ဆိုပေမဲ့လည်းတကယ်ပြဿနာကြီးတွေကြံနေသေးတယ်ဆိုတာကိုလည်းသူကကောင်းကောင်းသိပါတယ်။လူခွင့်ရေးချိုးဖောက်မှုကိစ္စတွေဆက်လက်ဖြစ်ပေါ်နေရတော့လည်းမြန်မာအစိုးရနဲ့လွှတ်တော်တာဝန်ရှိသူတွေကိုသန္တမန်နိလန်းနဲ့တင်ပြမယ်လို့ကျွန်တော်တို့ပြောသွားပါတယ်
။မြန်မာနိုင်ငံကအပြောင်းအလဲတွေပေါ်တုံ့ပြန်တဲ့အနေနဲ့ဗြိတိန်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့ထိတွေ့ဆက်ဆံမှုတွေကိုတိုးမြင့်လာနေတာပါ။မြန်မာနိုင်ငံပေါ်တစ်ချိန်ကပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တဲ့ဗြိတိန်အစိုးရဆိုရင်လည်းအရေးယူထားတာတွေကိုဖယ်ရှားပေးခဲ့တယ်လို့မြန်မာသမ္မတဦးသိန်းစိန်ရဲ့လန်ဒန်ခီးစဉ်အတွင်းမှာလည်းစစ်ပတ်ဆိုင်ရာအကူအညီတွေပေးအပ်ဖို့ကြေညာပြုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ